မြန်မာနိုင်ငံရဲ့အုပ်ချုပ်ရေးမှန်တိုင်ကိုဦးဆောင်မဲ့တမရလောင်းအမည်စင်းကိုလွှတ်တော်နရနဲ့တက်မရော်ရာကိုစလဲအစုအဖွဲ့တွေအနေနဲ့မလ10ရက်နေ့မှာအပြစ်သက်တင်သွင်းဖို့ပြည်တော်စုလွှတ်တော်ဥက္ကဋ္ဌကကြေညာလိုက်ပါတယ်ဖေဗရူလာ10ရက်နေ့ကကျင်းပခဲ့တဲ့ဒုတိယကြိမ်ပြည်သူ့လွှတ်တော်ကနေသူ့သမ္မတအမည်စရင်ပြည်ထောင်စုလွှတ်တော်တို့တင်သွင်းခြင်းကိုမတ်လ19ရက်နေ့လို့သတ်မှတ်ခဲ့ပြီးမှအခုမတ်လ10ရက်ကိုပြင်ဆင်လိုက်တာဖြစ်ပါတယ်။ဒီလိုပြောင်းလဲမှုအပေါ်မှာလွှတ်တော်ကိုယ်စားလှယ်တွေနဲ့လေ့လာသုံးသပ်သူတွေဘက်မှအမြင်မျိုးရှိနေပါတယ်။ VOA မြန်မာပိုင်းကမိခါကပေးပို့ထားပါတယ်ရှင်
။လာမယ့်မတ်လ10ရက်နေ့မှာဒုတိယသမ္မတလောင်းအမည်စရင်တွေကိုထုတ်ပြန်ပေးဖို့ဒီကနေ့လွှတ်တော်မှာသတ်မှတ်လိုက်ပါပြီ။အရင်ကမက်လ18ရက်အနေနဲ့သတ်မှတ်ထားတာကိုမက်လ10ရက်နေ့ကိုပြန်လည်ပြင်ဆင်သတ်မှတ်လိုက်တာဖြစ်ပါတယ်။ပြည်အောင်စုလွှတ်တော်နိုင်ငံကမန်ဝင်းခိုင်တန်းကအခုလိုလွှတ်တော်မှာကြေညာလိုက်တာပါ
။စတင်ကျင်းပပြုလုပ်ရန်သတ်မှတ်ကြေညာထားတဲ့2016ခုနှစ်မက်လ18ရက်နေ့ကြာပေးနေ့အစားတစ်ဖက်ရှိတူပြီး2016ခုနှစ်မက်လ10ရက်ကြာပေးနေ့တွင်စတင်ကျင်းပပြုလုပ်သွားရန်ပြင်ဆင်သတ်မှတ်ကြောင်းကြေညာပါတယ်သက်ဆိုင်ရာလွှတ်တော်ကိုယ်စားလှယ်များအစုအဖွဲ့ကရွေးချယ်ပေးတဲ့ဒုတိယသမများအမည်စင်းနဲ့နိုင်ငံတော်သမအရေးချင်းပြည်စုံမှုရှိမရှိစစ်စစ်နေရန်စစ်စစ်ရေးအဖွဲ့ဖွဲ့စည်းဆောင်ရွက်ရေးတွေသက်ဆိုင်ရာလွှတ်တော်ကိုယ်စားလှယ်များအစုအဖွဲ့ကရွေးချယ်ပေးတဲ့လွှတ်တော်ကိုယ်စားလှယ်တူးစီရဲ့အမည်စင်းတို့ကိုပြင်ဆင်သတ်မှတ်ပေးတဲ့အနေနဲ့အညီတပါးဒီရွေးချယ်ပြီးပြဖို့ကြရန်ဖြစ်ကြောင်းအတိအသေးကြေညာအပ်ပါတယ
်အစိုးရတက်ကိုဦးဆောင်မဲ့သမ္မတတဦးရွေးချယ်ဖို့အတွက်ဒုတိယသမ္မတလောင်းအမည်စရင်တင်သွင်းဖို့ကိုမလ18ရက်နေ့မှာသတ်မှတ်ထားပေမဲ့ဒီနေ့မှာမလ10ရက်နေ့ကိုပြောင်းရွှေ့လိုက်တာနဲ့ပတ်သက်ပြီးရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်ကပြည်သူ့လွတ်တော်ကိုယ်စားလှယ်ဆိုင်တီဟာကျော်ကတော့သူ့အမည်ကိုခုလိုပြောပြပါတယ
်ဒါတော့ဆောင်ရတဲ့ဒီလာကားတို့ကျောင်းတော့ဆွေးဥကျောင်းတော့ NLD ပါလို့ပေါ့လေသူတို့ရဲ့စီစဉ်ဆောင်ရွက်မှုတွေအစင်တင်ဖြစ်နေပြီလို့ဥစားတယ်နောက်တစ်ချက်ကလည်းစင်တင်ဖြစ်တာနဲ့အချင်းတိုးပြီးယူထားမယ်ဆိုလို့လားတစ်ချက်နာတွေပေါ်လာမှာဆိုရင်လည်းအဲ့ဒါကြောင့်မလို့ဒီရှေ့ကိုတိုးပြီးဆောင်ရွက်လိုက်တယ်လို့ဒါကျွန်တော်ထင်ပါတယ်အဲကျွန်တော်တို့နေတဲ့ကတော့အင်အားနည်းတဲ့အတွက်ကြောင့်မလို့တင်လာတဲ့လူကြိုက်တယ်မကြိုက်ဘူးဆိုတာကတော့ကျွန်တော်တို့ကျွန်တော်တို့သဘောထားကိုမဲနဲ့ပဲပြောလို့ရတာပေါ့နော်။ဒါပေမဲ့လည်းပဲကတ်ခွက်နိုင်တဲ့အင်အားမရှိပါဘူး။
လက်ရှိမှာဒေါန်ဆန်းစုကြည်သမရဖြစ်လာဖို့အတွက်ခြေကံဥပဒေမှာပါဝင်တဲ့ပုံမှန်59စာလုံးပြင်ဆင်နိုင်မှပါသမရဖြစ်လာနိုင်မှဖြစ်ပါတယ်လက်ရှိ59စာလုံးပြင်ဆင်ရေးအတွက်ကတက်မတော်ဘက်ပိုင်းကသဘောထားတင်မာမှုတွေရှိနေတယ်လို့သတင်းတွေထွက်ပေါ်နေပါတယ်ဒီလိုဒေါန်ဆန်းစုကြည်သမရဖြစ်လာခဲ့ရင်တိုင်းပြည်အတွက်သာမကတက်မတော်ဘက်မှာပါအကျိုးရလဒ်တွေရှိလာနိုင်တယ်ဆိုတာကိုတက်မတော်ဘက်ပိုင်းဆိုင်ရာကနားလည်လက်ခံပြီးမှသာ59စာလုံးပြင်ဆင်ရေးမှာအဆင်ပြေချုံးမွေနိုင်မယ်လို့နိုင်ငံရေးလေလာအကဲခတ်သူဒေါက်တာရံမျိုးသိန်းကအခုလိုပြပါတယ်
ကျွန်တော်မြင်တာတော့မတ်လ10ရက်နေ့ကိုတိုးပြီးတက်မှတ်လိုက်တာဟာ59စာလုံးမှုအချက်တည်းကျော်လွှားနိုင်ဖို့နဲ့တိုင်းရိုက်မဆက်ဆက်ဘူးလို့တော့ကျွန်တော်ကမြင်တယ်ဒါပေမဲ့အဲ့ဒီလိုရက်ရွှေ့ဆိုင်တာကိုအကြောင်းပြုပြီးတော့ဖွဲ့စည်းပုံအခြေခံဥပဒေ59စာလုံးအချက်တည်းကိုလုံးဝမကျော်လွှားနိုင်တော့ဘူးလို့ယတိပြတက်မှတ်ဖို့တော့ခက်မယ်လို့မြင်တယ်တော့ဟိုသမရနဲ့ဒုတိယသမရအမည်စင်းနေတင်သွင်းမှုစပြီးတော့လှုပ်ဆောင်တဲ့အချိန်မှာအဒေါ်ဆန်းစုကြည်အနေနဲ့တော့ဒုတိယသမ္မတလောင်းဆက်ရဲမှာပါဝင်လာဖို့လားလားမရှိဘူးလို့မြင်တယ်။ဒါပေမဲ့အစိုးရအသက်ဖွဲ့စည်းပြီးနောက်ပိုင်းမှာဒီ NLD ပါတီနဲ့သမ္မတအနေနဲ့နိုင်ငံရေးရညှိနှိုင်းဆွေးနွေးမှုတွေကိုဆက်လုပ်ပြီးနိုင်ငံရေးရသဘောတူညီချက်တရရလာမယ်ဆိုရင်တော့လက်ရှိကြုံတွေ့နေတဲ့59စာလုံးအချက်တဲကိုကျော်လွှားနိုင်ပြီးတော့ဒေါ်ဆန်းစုကြည်သမ္မတဖြစ်လာနိုင်တဲ့အလားအလာရှိနေတယ်လို့တော့ရှင်းပြရသုံးသပ်လို့ရပါတယ်
လာမယ့်စည်ရင်ဒီမှာဒုတိယသမ္မတလောင်းအမည်စင်းတွေတင်ပြရမှာဖြစ်ပြီးမဲ့လက်ရှိမှာပုံမှန်59စာလုံးဆိုင်ငံ့ရေးအစိုးတင်သွင်းရေးကိစ္စများနဲ့ပတ်သက်ပြီးရှင်းရှင်းလင်းလင်းလည်းမသိရှိရသေးပါဘူးဒီတော့တွင်းမှာတော့ယာယီသမ္မတတဦးတင်သွင်းပြီးဒေါန်ဆန်းစုကြည်ကနောက်ကွယ်ကရန်တီသွားဖို့အစီအစဉ်ထားတယ်လို့လည်းသတင်းတွေထွက်ပေါ်နေပါတယ်အန်အဒီပါတီအနေနဲ့အစိုးရအသစ်ဖွဲ့စည်းပြီးသမ္မတအသစ်တင်ပြီးရင်လည်းဆက်လက်ပြီး59စာလုံးပြင်ဆင်ဖို့နဲ့ဒီဥတွေပြင်ဆင်ပြီးပါကNLD ပါတီကတင်ထားတဲ့သမရကနှုတ်ထွက်ကဒေါန်ဆန်းစုကြည်ကဒုတိယသမရလောင်းအမည်စရင်တင်သွင်းဖို့လှုပ်ဆောင်နိုင်တယ်လို့လည်း NLD ပါတီကသတင်းတွေထွက်ပေါ်နေပေမဲ့အတည်ပြုနိုင်ခြင်းမရှိသေးပါဘူး NLD ပါတီဟာပြီးခဲ့တဲ့ရွေးကောက်ပွဲမှာအမဲအများဆုံးနိုင်ရထားတာကြောင့်ပြည်သူ့လွတ်တော်နဲ့အမျိုးသားလွတ်တော်တို့မှအမတ်နေရအများစုနိုင်ရထားကပြည်သူ့လွတ်တော်အတွက် Dutia Tamra Long, Tau, Amyotan Lutota, Dutia Tamra Long, Tau, Susu Wang Nau, Tintungu Yashima Pipare, Tapan Sanya Pekale, Dutia Tamra Long, Tau, Tintung Yama Pipare, Ditekani, Mem Yazon Yashi, Dutta Uga, Tamra Pilama Pipare, She.